ဩစတြေးလျနိုင်ငံမှာလူဦးရေအထူးထက်ဆုံးနယူးဆောက်သ်ဝေးပြည်နယ်မှာလူဦးရေ80ရာခိုင်နှုန်းကိုဗစ်ကာကွယ်ဆေးဒုတိယအကြိမ်ထိုးပြီးသွားလောက်ချိန်အောက်တိုဘာလမှာလော့ကဒေါင်းလုပ်ထားတာတွေကိုဖြေချော့ပေးမယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ပြည်နယ်ထဲမှာကိုဗစ်ကာကွယ်ဆေးအပြည့်ထိုးမထိုးပေါ်မူတည်ပြီးတော့ဖြေချော့မှုတွေလုပ်သွားမယ်အစီအစဉ်ကိုပြည်နယ်ဝန်ကြီးချုပ် Gladys Berry Jenglian ကဒီကနေ့တနင်္လာနေ့မှာကြေညာခဲ့တာပါ။
So at 80% double dose vaccination, we can confirm that is when you'll be able to travel freely throughout New South Wales. We envisage that to be by the end of
October. New South Wales ပြည်နယ်ထဲမှာလူဦးရေ80ရာခိုင်နှုန်းကိုဗစ်ကွက်ကာကွယ်ဆေးနှလုံးထိုးပြီးသွားပြီဆိုရင်ပြည်နယ်ထဲမှာလွတ်လပ်လပ်သွားလာနိုင်မယ်ဆိုတာအတည်ပြုပြောနိုင်တယ်လို့ပြည်နယ်ဝန်ကြီးချုပ်ပြောသွားတာပါ။အောက်တိုဘာလဒုတိယပတ်လောက်မှာလူဦးရေ80ရာခိုင်နှုန်းလောက်ဆေးနှလုံးထိုးပြီးသွားတော့ပြီလို့ခန့်မှန်းထားပြီးတော့အဲ့ဒီအချိန်ကစပြီးတော့ဖြေလျှော့မှုတွေဆက်လုပ်နိုင်မယ်လို့သူကပြောပါတယ်။80ရာခိုင်နှုန်းလောက်ကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးချိန်ကြရင်တော့လူအများပါဝင်တဲ့အကစားပွဲတွေဒေသတွင်းခီးသွားလာမှုတွေအပါအဝင်ကန့်သတ်ချက်တော်တော်များများဖြေလျှော့ပေးနိုင်ဖို့ခန့်မှန်းထားပါတယ်ရှင်။